ကဘာမကျေတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်ညလုံးညင်ချင်းအခွင့်အရေးတူညီမျှတာပြီးဝါရဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အဆက်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကျေတွေ့မြမပြည်ကြီးတည ပြီးခဲ့တဲ့ဂျပန်ကအမေရိကန်နိုင်ငံအခြေစိုက်နိုင်ငံတကာအဖွဲ့အစည်းတစ်ခုရဲ့ရုံးခန်းဖွံ့ဖွဲကိုကျွန်တော်တက်ရောက်ခဲ့ပါတယ်။အဲ့ဒီအဖွဲ့အစည်းရဲ့အလုပ်ကနိုင်ငံရေးအကျဉ်းသားတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေကိုကုစားပေးဖို့အတွက်ပဲဖြစ်ပါတယ်။ဒီလုပ်ဟာအင်မတန်မှမုံမြတ်ကောင်းမွန်တဲ့အလုပ်ဖြစ်တယ်လို့ကျွန်တော်လက်ခံပါတယ်။အဲ့ဒီရုံးခန်းဖွံ့ဖွဲမှာအမေရိကန်နိုင်ငံသားစိတ်ပညာရှင်ဇနီးမောင်နှံနှစ်ယောက်နဲ့ကျွန်တော်စကားလက်ဆုံကြခဲ့ပါတယ်။မြန်မာနိုင်ငံဟာအင်မတန်စိတ်ဝင်စားစရာကောင်းတဲ့အကြောင်းလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမြန်မာပြည်ကိုသူတို့တွေလစ်လာခဲ့တဲ့အကြောင်းပြီးခဲ့တဲ့9နှစ်ကျော်လောက်ကအထိအမေရိကန်နိုင်ငံသားတွေရဲ့အမြင်မှာမြန်မာနိုင်ငံဟာအလွန်ရက်စက်ကြမ်းကြုတ်ပြီးကြောက်စရာကောင်းတဲ့အကြောင်းတွေကိုသူတို့ဇနီးမောင်နှံကကျွန်တော်ကိုပြောပြကြပါတယ်။အဲ့တော့ကျွန်တော်ကအခုရောကြောက်စရာကောင်းသီးလားလို့မေးတော့ထင်ထားသလိုတော့ကြောက်စရာမကောင်းတော့ပါဘူးလို့ပပနဲ့နဲ့ပြန်ဖြေကြပါတယ်။တချင်ကမြန်မာနိုင်ငံမှာအသင်းဖွဲ့တွေရက်တည်ရတာအလွန်ခက်ခဲတဲ့အကြောင်းခုတော့အသင်းဖွဲ့ဥတီတကိုပြင်ဆင်လိုက်တဲ့အတွက်ရက်တည်ရလွယ်ကူလာပြီဆိုတဲ့အကြောင်းတွေကိုလည်းသူတို့ကပြောပါတယ်။မြန်မာနိုင်ငံကဥတီတွေကိုတော်တော်လိလာထားသလားလို့ကျွန်တော်ကသူတို့ကိုမေးကြည့်ပါတယ်။သူတို့အဖွဲ့အစည်းကနိုင်ငံရေးအကျဉ်းသားတွေနဲ့ထိတွေ့ဆက်ဆံရတဲ့အဖွဲ့အစည်းဖြစ်တာကြောင့်ဥတီပုံမှန်တော်တော်များများကိုတော့သူတို့သိတဲ့အကြောင်းပြောပြပါတယ်။ကျွန်တော်ကဆက်ပြီးမေးကြည့်ပါတယ်မေလ26ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြီးရုပ်သိမ်းလိုက်တဲ့နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းသူများရဲ့ဘေးရန်ကြမ်းမှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရောသိသလားလို့မေးတော့သူတို့အတော်တန်သိတာကိုလည်းတွေ့ရပါတယ်ဘာကြောင့်လဲဆိုတော့အဲ့ဒီဥပဒေထဲမှာဒေါအောင်ဆန်းစုကြည်ကိုနှစ်ပေါင်းများစွာအကြေကျုပ်ချခဲ့တဲ့ပုံမှန်10ခါဝေးပါဝင်နေလို့ပဲဖြစ်ပါတယ်ပုံမှန်10ခါဝေးပါဝင်တော့ပုံမှန်10ခါကြီးနဲ့ပတ်သက်လို့ရောသိသလားလို့ကျွန်တော်မေးပါတယ်သူတို့ကသိကျင်တဲ့အကြောင်းကိုကျွန်တော်ကိုပြောကြပါတယ်။မှန်ပါတယ်။ပုံမှန်10ကကြီးနဲ့ပုံမှန်10ခါခွေးဟာဘာကွာတယ်လို့မေးရင်ထောင်မှာအချုပ်ချတာနဲ့အိမ်မှာအချုပ်ချတာပဲကွာပါတယ်။မူလကအချုပ်တက်တန်းအမြင့်ဆုံးနှစ်တည်းဟာ3နှစ်စီပဲဖြစ်ပါတယ်။1989ဩဂုတ်လ15ရက်မှာကျွန်တော်ကိုဖမ်းဆီးပြီးတော့စစ်ထောက်လိုင်းရဲ့အမှတ်6မှာတပတ်နီးပါးအပြင်းထန်စစ်ကြောရေးလုပ်ပါတယ်။ပြီးတော့အကျဉ်းထောင်ကိုပို့ပြီးပုံမှန်9ညနဲ့ယမန်ယူချုံနောင်ပါတယ်။ရုံတင်စစ်စစ်တာမျိုးမရှိပဲယမန်နှစ်ပတ်ပြည့်တဲ့အချိန်မှာတော့ကျွန်တော်ကိုပုံမှ10ကကြီးနဲ့အချုပ်ချလိုက်ပါတော့တယ်။အဲဒီကြမှာပဲပုံမှ10ကကြီးဘာလဲဆိုတာကျွန်တော်သိရပါတယ်။ပုံမှ10ကကြီးနဲ့ထိန်းသိမ်းထားသူများရှိရစီကျွန်တော်ကိုပို့လိုက်တဲ့အချိန်မှာအဲ့ဒီပုံမှနဲ့ထိန်းသိမ်းထားခံထားရသူတွေတော်တော်များပါလားဆိုတာကိုကျွန်တော်တွေ့လိုက်ရပါတယ်။ပုံမှ10ကကြီးကိုအတိတ်ပဲဖွင့်လိုက်တော့ကျွန်တော်ဟာမိသားစုနဲ့လည်းထောင်ဝန်စာမတွေ့ရတရားရုံးတင်စစ်ဆေးခံရခြင်းမျိုးလည်းမရှိဘဲနဲ့အများဆုံး3နှစ်အထိဘုမတိဘာမတိထောင်ထဲမှာချုပ်နှောင်ခံထားရမယ်ဆိုတဲ့အတိပ္ပယ်ပါပဲကျွန်တော်တို့အတွက်အခွင့်အရေးကတော့တပတ်တစ်ကြိမ်မိသားစုစီကပြည့်ဖို့တဲ့အစားတောက်ပါစယ်တွေကိုရပါတယ်နေ့စဉ်ညနေတိုင်းအသားပုံစံတပုံစံစီရပါတယ်ဒါပေမဲ့ခစ်ချင်တွေကကျွန်တော်တို့လက်ထက်မှာအသားမဟုတ်ပဲဘဲဥပြုတ်နှလုံးသို့မဟုတ်ငါးကြော်တုံးသာရပါတော့တယ်ပုံမှန်တစ်ဆယ်ကကြီးရဲ့သဘောသဘာဝအရထိမ့်သိမ့်ခံထားရသူတွေကို6လတကြိမ်သုံးသက်ပြီးနောက်ထပ်6လတက်တန်းတိုးတင်မတင်ဆုံးဖြတ်လို့ရှိပါတယ်။ပုံမှန်10ခါခွေးကလည်းအလားတူပါပဲ။6လတကြိမ်တက်တန်းတိုးရင်3နှစ်ထိဆွဲဆံပြီးချုပ်နှောင်လို့ရပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုချုပ်နှောင်တဲ့တက်တန်း3နှစ်ပြည့်ကံဒီမှာတော့စစ်စိုးရဟာဒေါအောင်ဆန်းစုကြည်ကိုလွှတ်မပေးခြင်းတဲ့အတွက်ပုံမှန်10ခါကြီးနဲ့10ခါခွေးနှစ်ခုလုံးကိုချုပ်နှောင်မှုအမြင့်ဆုံးတက်တန်း5နှစ်ထိတိုးမြင့်သတ်မှတ်လိုက်ပါတော့တယ်။နောက်တစ်ပတ်မှလည်းလွတ်လပ်တဲ့အသင်းဖွဲ့ရဲ့အနေနဲ့သတိထားပြီးလည်လာမယ်ဥပဒေတချို့ရဲ့ဆိုးကျိုးတွေကိုကျွန်တော်ဆက်ပြီးတင်ပြသွားပါမယ်။ကျေးဇူးတင်ပါတယ်။ကျွန်တော်ဂျင်မီပါ။